တရုတ်နိုင်ငံမှာနှစ်လနီးပါးအတွင်းပထမဆုံးအကြိမ်ကိုဗစ်ကပ်ရောဂါပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့တဲ့နိုင်ငံအရှေ့ပိုင်းချင်းနောက်မြို့မှာရောဂါပိုးရှိမရှိစစ်ဆေးနေသလိုအဲ့ဒီမြို့မှာရောက်နေတဲ့မြန်မာနိုင်ငံသားတချို့ကလည်းအခြေအနေကိုစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါတရုတ်နိုင်ငံရှီပိုင်ရှာနှုံးပြည်နယ်ကစိတ်ကမ်းမျိုးဖြစ်တဲ့ချင်းတောင်မှာကိုဗစ်ရောဂါလက္ခဏာရှိသူ6ယောက်နဲ့ရောဂါလက္ခဏာမပြရသူ6ယောက်ကိုဒီသတင်းဖတ်ကုန်မှာပဲအတည်ပြုခဲ့ပြီးရဲ့နောက်တန်းတဲ့ချီရဲ့မြို့ကန်တွေကိုလည်းရောဂါပိုးရှိမရှိစစ်ဆေးနေရပါချင်းတောင်မျိုးကိုသွားဖို့ကြိုးစားနေတဲ့မြန်မာအလုပ်သမားတယောက်ကတော့ကပ်ရောဂါကူးစက်မှုတွေတကြောပြန်တွေ့ရှိလာပြီးရဲ့နောက်မြို့အဝင်အထွက်တွေကိုတားမြစ်ထားတာကြောင့်လမ်းကားတွေပြန်လှည့်ပြန်ခဲ့ရရဲ့လို့အခုလိုပြောပါတယ်
ဒီဆန်းလုံးကပြန်အဲ့လိုဖြစ်နေပြန်ရတယ်ဒီနေ့ကျွန်တော်ပြန်လာတော့လမ်းတဝဲနဲ့ပြန်ခောက်လာရတယ်ဟိုလမ်းဗါလဲလမ်းတဝဲရောက်ရင်ဟိုဂိမ်းပါလေမဖြတ်ဆန်းမှဆုံးလို့တယ်အဲ့ဖြစ်နေတဲ့နေရာတော့လွတ်တောင်းကြီးချထားတယ်ဆိုတော့စေးစေးစမှုတွေပြုလုပ်နေကြတယ
်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ပြီးဖြစ်ကြောင်းကြေညာထားတဲ့တရုတ်နိုင်ငံမှာတကြောပြန်ပြည်တွင်းကူးစက်မှုတွေတွေ့ရှိခဲ့ရကြောင်းချင်းတောင်မျိုးရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်မှုတွေထွက်ပေါ်နေသလိုတချို့ကတော့မြန်မာနိုင်ငံနေဆက်ဒေသကိုပြန်လာနေကြကြောင်းတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့အခြေဆိုင်မူမခဖောင်ဒေးရှင်းကဒေါ်မူမခကပြောပါတယ်
။ဒီနေ့မနေ့ကတော့အဒီပဲကနေပြန်လာတာလို့ပြောတာသူတို့ကအဲ့မှာယောဂါတအားဖြစ်လို့တဲ့အဲ့မှာနေသူတို့သမင်းကမှကြောက်လို့ဆိုမိမပြန်လာတာအယောက်40ကျော်ဒီနေ့မနေ့စီပင်မှာရောက်တော့အကုန်ဖမ်းမိတယ်။အခုလုံးလုံးစဲတော့သူတို့ထောင်ထဲမှာတော့ပို့လိုက်တာပဲဘလို့ရှိဆက်လို့မှလည်းမရှိသေးဘူးက
ြ။တရုတ်နိုင်ငံအာနာပိုင်ကြီးကတော့မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကကိုဗစ်ရောဂါကြောင့်သိမ်းဆုံးသူရာဂဏန်းနဲ့ကူးစက်သူတောင်းတဲ့ချီတိုးလာရာကနေဆက်ဒေသတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့လထဲမှာလည်းရွှေလီမြို့ရောက်မြန်မာနိုင်ငံသား2ယောက်မှာကိုဗစ်ရောဂါတွေ့ရှိပြီးတဲ့နောက်တစ်မျိုးလုံးအသွားလာပြီးယာယီတားမြစ်ခဲ့တယ်လို့ရောဂါပိုးရှိမရှိစစ်ဆေးမှုတွေလည်းလုပ်ခဲ့ပါတယ်။တရုတ်နိုင်ငံအတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေတွေ့ရတဲ့ချင်းတောင်မြို့မှာတော့အာနာပိုင်တွေကတမျိုးလုံးကိုဗနေကစပြီးရောဂါပိုးစစ်ဆေးရတွေလုပ်ခဲ့ပါတယ်။ချင်းတောင်မြို့ရောက်မြန်မာနိုင်ငံသားအခြေအနေတွေနဲ့ပတ်သက်လို့လဲတရုတ်နိုင်ငံပေကျင်းမြို့မြန်မာတန်ယုံတန်မှုကြီးဦးဟန်ဝင်းအောင်က VOA ကိုအခုလိုရှင်းပြပါတယ်
။သူတို့တမျိုးလုံးကိုသူတို့စစ်မယ်ဆိုပြီးတော့အခုတို့ပြောထားတဲ့အနေအထားတော့ကျွန်တော်တို့ပြသထားပါတယ်ခင်ဗျာဟော။မြန်မာတွေပါမပါဆိုတော့လေကျွန်တော်တို့အဲ့ဒါလေးကတော့နည်းနည်းလေးဟိုစောင့်ကြည့်ရမယ်အနေထားပါခင်ဗျာသူတို့ဟိုစစ်မယ်လို့သာပြောထားပြီးပါလေနောက်တရနေ့လောက်ဆိုတော့ဒီအသေးစိတ်လေးကျွန်တော်တို့သိရနိုင်ပါလေအခုကတော့သူတို့ကအကြမ်းမျိုးတော့သူတို့ကြီးညာထားပါလေခင်ဗျာဟုတ်ကဲ့ဟုတ်အဓိကတော့သူတို့ကတော့တရားဟိုတဏှာတွေးလိုက်တာနဲ့အကုန်လုံးပိုက်ဆိုင်တိုက်ပြီးတော့သူစစ်တဲ့အနေထားလေးသူတို့လောက်တာပါနော်အဲ့လိုမျိုးဆိုတော့ကျွန်တော်ရင်းတော့ပေကျင်းမှာလည်းတွေးတဲ့နေရာရဲ့ပတ်ဝန်းကျင်တွေအကုန်လုံးပိတ်ပြီးတော့အကုန်လုံးဖမ်းဆစ်လိုက်တဲ့အနေထားပါနော်ဆစ်လိုက်တော့ပေကျင်းမှာဆိုတော့ဒီတလာအတွင်းတော့တွေးပြီးတော့ပျောက်သွားတဲ့အနေထားလေးလည်းတွေးရတာပါနော်ဟုတ်ကဲ့ပါ
တရုတ်မျိုးသားကျန်းမာရေးကော်မရှင်ကတော့ချင်းတောင်မျိုးကပြည်တွင်းကူးစက်သူ6ဦးအပါအဝင်တရုတ်ပြည်မှာကူးစက်သူလူနာသက်13ယောက်ရှိခဲ့ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ကပ်ရောဂါကူးစက်မှုတွေစတင်ချိန်ကစလို့တရုတ်ပြည်မှာကြီးမှာကိုဗစ်ကပ်ရောဂါနဲ့သေဆုံးသူ4600ကျော်အပါအဝင်ကူးစက်မှုပေါင်း8000ကျော်ကျော်ရှိရလို့တရုတ်ဝင်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။